မေရိကန်အောက်လွှတ်တော်နိုင်ငံကြီးရာကော်မတီကကျင်းပတဲ့ဒီကြားနာပွဲမှာမြန်မာနိုင်ငံအပေါ်ပိတ်ဆို့အရေးယူချမှတ်ထားတဲ့ဘာနာရေးပိတ်ဆို့မှုဥပဒေ Block Burmese J at အကောင့်ထဲပေါ်မှုနဲ့ရလက်အခြေအနေတွေကိုအမေရိကန်နိုင်ငံကြီးဌာနလက်ထောက်နိုင်ငံကြီးဝန်ကြီးဂျိုးဆက်ယွန်းမြန်မာအရေးလှုပ်ရှားမှုအဖွဲ့ US Campaign for Burma ကညွှန်ကြားမှုဥအောင်တင်နယူးယောက်ခြေဆိုင်လူခွေစောင့်ကြည့်လေ့လာရေးအဖွဲ့ Human Rights Watch ကအာရှစီယုံရေးရာညွှန်ကြားမှု Sophie Richardson တို့ကတက်ရောက်ထွက်ဆိုတင်ပြခဲ့ကြပါတယ်ပထမဆုံးအမေရိကန်တော်နိုင်ငံကြီးဝန်ကြီးဂျိုးဆက်ယွန်းက2009ခုနှစ်ကစတင်ကျင့်သုံးခဲ့တဲ့ပိတ်ဆို့အရေးယူရေးနဲ့တိုက်ရိုက်ဆက်ဆံရေးမူဝါဒနဲ့လက်ရှိမြန်မာအစိုးရအပေါ်သုံးသပ်ချက်တွေကိုတင်ပြခဲ့ပါတယ
် The goals of this policy are to achieve the unconditional release of all political prisoners, respect for basic human rights
and အမေရိကန်အစိုးရအနေနဲ့အမေရိကန်နဲ့နိုင်ငံတကာကစိုးရိမ်ပူပန်နေတဲ့ကိစ္စရပ်တွေကိုဖြေရှင်းနိုင်ဖို့မူဝါဒ200စလုံးနဲ့အင်တိုက်အားတိုင်းဆောင်ရွက်နေပါတယ်ဒီထဲမှာနိုင်ငံရေးကျင်းသားအားလုံးချွန်းချက်မရှိလွှတ်ပေးဖို့လူ့အခွင့်အရေးကိုလေးစားဖို့နဲ့ဒီမိုကရေစီအတိုက်ခံတွေတိုင်းအသာခေါင်းဆောင်တွေပါတဲ့တွေ့ဆုံဆွေးနွေးရေးကနေအမျိုးသားပြန်လည်တည်မြဲရေးဖြစ်ပေါ်လာဖို့ကိစ္စတွေပါပါတယ်လို့ဂျိုးဆက်ယွန်းကပြောသွားတာပါ2008ခုနှစ်ကပြန်ထမ်းခဲ့တဲ့ JAD ဟာမြန်မာနိုင်ငံကကြောက်စိမ့်နဲ့ဆက်ဆက်ယတနာတွေတင်သွင်းရောင်းချခွင့်ပိတ်ပင်တာတသက်မဟုတ်ပဲဒီမိုကရေစီနဲ့ဆန့်ကျင်တဲ့လုပ်ရက်တွေရပ်တန့်သွားအောင်အရင်မြန်မာစစ်အစိုးရနဲ့လက်ရှိအစိုးရခေါင်းဆောင်တွေရဲ့ငွေကြေးနဲ့ခီးသွားဗီဇာပိတ်ပင်တာတွေလည်းပါဝင်တယ်လို့မစ္စတာယွန်းကပြောပါတယ်ဒီဥပဒေပြဋ္ဌာန်းချက်နီးတူဥရောပသမဂ္ဂနဲ့တခြားဩစတြေးလျစတဲ့နိုင်ငံတွေကစီးပွားရေးပိတ်ဆို့အရေးယူတာတွေလုပ်ပေမဲ့မြန်မာအစိုးရခေါင်းဆောင်တွေဟာတရုတ်နဲ့အိန္ဒိယနိုင်ငံကြီးတွေကဝယ်လိုအားကြောင့်ဒီပိတ်ဆို့မှုဟာအယောင်းဝယ်လုံးဝရပ်တန့်အောင်မဆောင်ရွက်နိုင်သေးဘူးလို့လည်းသူကပြောပါတယ
် This aspect of act is effective although Burma's regime reaps significant revenues from its tightly controlled gemstone industry
ဒီကစားတဲ့တရုတ်အိန္ဒိယနဲ့မြန်မာအိန္ဒိယနိုင်ငံတွေကိုအမေရိကန်နဲ့ပူးပေါင်းဆောင်ရွက်ဖို့ဆက်ပြီးတော့တိုက်တွန်းသွားမယ်လို့မစ္စတာယွန်ပြောတော်တာပါ။မြန်မာနိုင်ငံပေါ်ပိတ်ဆို့ရေးယူမှုကြောင့်မြန်မာစီးပွားရေးထိခိုက်ရတယ်လို့ဆင်းရဲတဲ့မြန်မာပြည်သူတွေနစ်နာရတယ်လို့ဝေဖန်မှုတွေရှိရတဲ့ပတ်သက်လို့လည်းမစ္စတာယွန်ကအခုလိုတင်ပြပါရယ်။နိုင်ငံရေးပြုပြင်ပြောင်းလဲမှုနဲ့နိုင်ငံတကာစိုးရိမ်မှုတွေကိုမြန်မာအစိုးရကအခြေခံကြကြဖြေရှင်းဆောင်ရွက်တာမရှိဘဲအခုချိန်မှာပိတ်ဆို့ရေးယူမှုတွေလျှော့ချဖို့ဆိုတာစောလုံးနေသေးတယ်လို့အမေရိကန်အစိုးရအနေနဲ့ခံယူထားပါရယ်။မြန်မာနိုင်ငံကစီးပွားရေးကြဆင်းမှုဟာမြန်မာအစိုးရရဲ့မှားယွင်းတဲ့စီးပွားရေးစီမံခန့်ခွဲမှုနဲ့ကြီးမားတဲ့အခက်လိုက်စားမှုတွေကြောင့်ဖြစ်တယ်လို့ယုံကြည်ကြောင်းအမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီးဂျိုးဆက်ယွန်းကပြောတော်တာဖြစ်ပါတယ်။မြန်မာအစိုးရနဲ့ဆွေးနွေးမှုတွေမှာလူခွင့်ရေးနဲ့တွေ့ဆုံဆွေးနွေးရေးဖြစ်လာဖို့တိုက်တွန်းပေမဲ့ပြည်တွင်းရေးသာဖြစ်တယ်လို့ညှင်းဆန်နေစေဖြစ်တဲ့အကြောင်းဒီအတွက်အမေရိကန်အစိုးရအနေနဲ့အထူးစိတ်ပြေရတယ်လို့လည်းသူကပြောပါတယ်။မြန်မာအစိုးရတည်းရဲ့သမ္မတဦးသိန်းစိန်ရဲ့မိန့်ခွန်းမှာကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်ထင်သာမြင်သာရှိမှုစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေကိုဦးစားပေးပြောခဲ့တာဟာအရင်စစ်ဆိုးရလက်ထက်ကတလျှောက်လုံးပြောခဲ့တာတွေနဲ့ထူးထူးခြားခြားသီးခြားထွက်ပေါ်လာတာတွေ့ရကြအောင်ဒါပေမဲ့ဆင်းရဲမွဲတေမှုတိုက်ဖျက်ရေးလွတ်လပ်တဲ့ဒီမိုကရေစီလူပောင်စနစ်ဖြစ်ပေါ်လာရေးဆိုတဲ့ကိစ္စတွေလက်တွေ့ဖြစ်လာမလားဆိုတာလုံးဝမသိကြကြောင်းလည်းသူကပြောပါတယ်အမေရိကန်အစိုးရအနေနဲ့ဒေါအောင်ဆန်းစုကြည်ရဲ့ NLD ပါတီတရားဝင်ရည်တည်ခွင့်ရာရေးနဲ့အစိုးရအာဏာပိုင်တွေနဲ့တိုက်ရိုက်အဓိပ္ပာယ်ရှိရှိဆွေးနွေးခွင့်ရာရေးဆောင်ရွက်နေမှုအပေါ်အပြည့်အဝထောက်ခံတယ်လို့လည်းမစ္စတာဂျိုးဆက်ယွန်းကပြောပါတယ်
။ Our challenges in Burma remain daunting and the human rights situation remain deplorable.
အစိုးရအတွက်မြန်မာနိုင်ငံကအခြေအနေတွေဟာအားရကြည်နက်စရာမရှိသေးသလိုလူခွင့်ရေးအခြေအနေတွေကလည်းဆိုးဝါးနေစေပဲဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်လွတ်မြောက်လာတာမှန်ပေမဲ့နိုင်ငံရေးကျင်းသား2000ကျော်ရှိနေသေးတဲ့အကြောင်းတိုင်းရင်းသားဒေသတွေမှာလက်နက်ကင်ပြိပခ္ခတွေရှိနေဆဲဖြစ်ပြီးမြန်မာနိုင်ငံသားတန်းမောင်းများစွာဟာအခြေခံလူခွင့်ရေးတွေဖြစ်တဲ့လွတ်လပ်စွာရေးသားပြောဆိုခွင့်စုယုံခွင့်နဲ့အသင်းပင်ဖွဲ့စည်းခွင့်တွေမရှိကြတဲ့အကြောင်းဒီအတွက်အမေရိကန်ပြည်အောင်စုတနိုင်ငံတည်းကမဆောင်ရွက်နိုင်ပေမဲ့ EU ASEAN စတဲ့မိတ်ဖက်နိုင်ငံတွေနဲ့ဆက်ပြီးတော့ဆောင်ရွက်သွားမှာဖြစ်ကြောင်းမစ္စတာဂျိုးဆက်ယွန်ပြောတော်တာဖြစ်ပါတယ်လူခွင့်ဆောင်ကြည့်လေးလာရေးဖွဲ့ကြီး HRW က Sophie Richardson ကတော့အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံကလူခွင့်ချိုးဖောက်တာတွေကိုအရေးယူနိုင်ဖို့ကြိုးစားမယ်လို့ပြောဆိုခဲ့ပေမဲ့နိုင်ငံတကာစုံစမ်းရေးကော်မရှင်အဖွဲ့ဖွဲ့ဖို့ကြိုးပမ်းအားထုတ်မှုမရှိတာကိုထောက်ပြဝေဖန်ပြောဆိုသားပါတယ်ခင်ဗျာ